ဒီမိုကရေစီနိုင်ငံတစ်ခုမှာဥပဒေစိုးမိုးရေးနဲ့မျှတတဲ့တရားစီရင်မှုဆိုတာဟာနိုင်ငံသားတွေအားလုံးရဲ့လုံခြုံရေးနဲ့ရပိုင်ခွင့်တွေကိုကာကွယ်ရေးအတွက်အလွန်အရေးပါပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လအတွင်းဖြစ်ပွားခဲ့တဲ့ရခိုင်ဗုဒ္ဓဘာသာဝင်တွေနဲ့ဘင်္ဂါလီမွတ်စလင်တွေရိုဟင်ဂျာတွေအကြားအထိကရုံးမှာလှုံ့ဆော်ခဲ့လို့ဆိုပြီးဒေသခံမွတ်စလင်အတိုင်းပိုင်းခေါင်းဆောင်တူဖြစ်တဲ့ဒေါက်တာထွန်းအောင်ကိုနိုဝင်ဘာလအတွင်းမှာမြန်မာအစိုးရခုံရုံးတစ်ခုကနေထောင်ဒဏ်17နှစ်ချမှတ်ခဲ့ပါတယ်။ဒီအပြစ်ဒဏ်နဲ့တရားစီရင်မှုဟာလုံးဝမျှတမှုမရှိဘူးလို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီအဖွဲ့ရဲ့အကျိုးဆောင်ရှေ့နေတူဖြစ်တဲ့ဦးမင်းလွင်ဦးကိုဆက်သွယ်မေးမြန်းထားပါတယ်
။ဒီဒေါက်တာထောင်းအောင်ကတော့အသေးဥစားလောက်ရှိပြီပေါ့ဗျာ။60နှစ်ရှိနေလောက်ရှိပြီ။မန္တလေးစစ်တပ်ကဆင်းပြီးတော့ရခိုင်ပြည်နယ်မောင်းနှုံးမြို့မှာစီကံဖွင့်ပြီးတော့သမွေးကြောင်လုံနေတဲ့မွတ်စလင်တူလေးဖြစ်တယ်။ဒါပေမဲ့သူကဘင်္ဂါလီလူမျိုးတော့မဟုတ်ဘူးကမြန်မာကြီးလူမျိုးလို့ပြောတယ်။ပညာတတ်တူလေးဖြစ်တယ်။နောက်ပြီးတော့တခါမွတ်စလင်အတိုင်းဝိုင်းထဲမှာလည်းဥက္ကဋ္ဌလေးဖြစ်တယ်။မွတ်စလင်လူလူတော်တော်များများကသူ့ကိုယူသိလေးစားကြတယ်ဆိုတော့ကျွန်တော်သိရပါတ
ယ်။မွတ်စလင်အတိုင်းဝိုင်းရဲ့ဥက္ကဋ္ဌဆိုတော့ဘယ်ဘလို့အတိုင်းဝိုင်းကိုပြောကြတာလဲခင်ဗျာ။ဟိုဒီရိုဟင်ဂျာအဖွဲ့အစည်းတို့ဘာလို့အဲ့ဒါကိုပြောတာလား။ဒါမှမဟုတ်
ဒေသမဟုတ်ပါဘူးမဟုတ်ပါဘူး။အဲ့လိုမဟုတ်ပါဘူး။သူတို့အစ္စလာမ်အဖွဲ့စီဒီရဲ့ဥက္ကဋ္ဌတာဝန်ရောအိုမန်အဖွဲ့ရဲ့တွင်မှုဥက္ကဋ္ဌစသဖြင့်ပေါ့လေအဲဒီယမီယဖလူမျိုးတာဝန်တွေကိုယူထားတဲ့လူပါအဲဒီဟိုရိုဟင်ဂျာရဲ့လို့တည်တံ့ကြီးယူထားတဲ့သူမဟုတ်ပါဘူ
းဟုတ်ကဲ့ဒီပြီးခဲ့တဲ့ဂျွန်လတုန်းကဖြစ်ခဲ့တဲ့ရခိုင်ပြည်ထဲမှာဖြစ်ခဲ့တဲ့ဒေသတွင်းအထီးကရုံးတွေကတော့တော်တော်လေးလည်းရုပ်ဆိုးပါတယ်နှစ်ဖက်အပြန်အလှန်တပ်ဖြတ်မှုတွေမီးရှို့မှုတွေနဲ့ပြဿနာအကြီးအကျယ်ဖြစ်ခဲ့ရတယ်ဆိုတော့အစိုးရအနေနဲ့လည်းဒီကိစ္စကိုဥပဒေစိုးမိုးရေးဟာဒေတာရင်းတည်ငြိမ်ရေးဟာအဓိကဖြစ်တယ်လို့ယူဆပြီးတော့တင်းတင်းကြပ်ကြပ်အုပ်ချုပ်ခဲ့တယ်တင်းတင်းကြပ်ကြပ်ဒီစေအုပ်ချုပ်ရေးပါညာကြီးညာပြီးတော့တင်းတင်းကြပ်ကြပ်ကင်တွယ်ခဲ့တယ်ဆိုရယ်လည်းကျွန်တော်တို့သိရပါတယ်ဒီအနေအထားမှာဒီဒေတာကန်ခေါင်းဆောင်တယောက်ဖြစ်တဲ့ဦးထွန်းအောင်လည်းအဖမ်းခံခဲ့ရပြီးတော့နိုဝင်ဘာလထဲမှာတော့ထောင်ဒဏ်17နှစ်ချခံလိုက်ရတယ်လို့ကျွန်တော်တို့သိရပါတယ်ဒီတရားခွင်နဲ့ပတ်သက်လို့ဒီလိုစစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့ဦးမင်းလွင်ဦးတို့ရဲ့ဟောင်ကောင်ခြေစိုက်အာရှလူခွင့်ရေးအဖွဲ့အစည်းကဘာရီမြန်သိထားတယ်လဲခင်ဗျ
ဥထောင်းအောင်ကိုဆွဲဆိုထားတဲ့အမှုတွေတော်တော်များများရှိပါတယ်။ပထမအဦးဆုံးကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်1950ရေးပေါ်စီမံမှုအုပ်ဒေပုံမှန်၅ညအရဖန်ဆီးရေးယူထားတယ်ဆိုတာပထမအဦးဆုံးပြောခြင်းနဲ့အဲ့တော့အဲ့ဒီလိုမျိုးပုံမှန်နဲ့ရေးယူမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်ထောင်ဝင်ကြီးဌာနရဲ့ရေဝင်ခွင့်ပြုမိန့်ကြိုတင်တောင်းခံရပါမယ်။အဲ့ဒီလိုကြိုတင်တောင်းခံပြီးလို့ဖန်ဆီးမိန့်ရတယ်ဆိုမှသာဒီလူကိုဖန်ဆီးပြီးတော့ရေးယူဆောင်ရွက်ရမှာဖြစ်တယ်အခုကျွန်တော်တို့စာရေးစာရန်ဤတရားရုံးမှာတင်သွင်းတဲ့တက်တဲ့ကအထောက်အထားတွေကိုကြည့်လိုက်တဲ့အခါမှာအဲ့ဒီလိုရယူထားတာကိုကျွန်တော်တို့မတွေ့ရဘူးဒါကျွန်တော်တို့ပထမဆုံးမှားတဲ့အချက်လို့ကျွန်တော်တို့အနေနဲ့ဥရိယချိုးရင်းနေတဲ့အချက်လို့ကျွန်တော်တို့ပြောခြင်း ਨੇ နောက်တစ်ခါကျွန်တော်တို့ဒီလိုမှုရင်းနေဖြစ်တဲ့အခါမှာသက်ဆိုင်ရာမှုရင်းဖြစ်တဲ့ဒေတာမှာအမှုကိုစစ်ဆေးစီရင်ရမှာဖြစ်တယ်သို့တော်လည်းပဲမောင်းတော်မှာဖြစ်တဲ့မှုရင်းနေဟိုမောင်းတော့မှစစ်စစ်စီရင်ခြင်းမပြုဘဲနဲ့စစ်တွေခရိုင်ရုံးကိုကြောင်းရွှေ့ပြီးတော့စစ်စစ်စီရင်တယ်အဲ့ဒီလိုစစ်စစ်စီရင်တဲ့အခါမှာလည်းအစိုးရကျွန်တော်တို့စစ်စစ်စီရင်နိုင်ပါတယ်တရားရုံးချုပ်ကနေပြီးတော့အခွင့်အမိန်ပေးလို့အထူးအခြေအနေရစစ်ဆေးဖို့လိုတယ်ဆိုလို့ရှိရင်စစ်ဆေးနိုင်ပါတယ်အဲ့တော့အဲ့ဒီလိုခွင့်ပြုတာတောင်းခံတာခွင့်ပြုချက်ပေးတာတွေကိုလည်းကျွန်တော်တို့မတွေ့ရပါဘူးအဲ့တော့ဘာဖြစ်တယ်လဲဆိုတော့ကတရားခံဖြစ်ဆွဆွဲခံရတဲ့သူဖက်ကနေပြီးတော့တက်တည်အထောက်ထားတင်ပြဖို့လိုတဲ့အခါဒီမှာလာရောက်တရားရုံးမှာတက်တည်ထွက်ဆိုမဲ့သူတွေကလုံခြုံရေးအခြေအနေကြောင့်လာရောက်ပြီးတော့ထွက်ဆိုနိုင်ခြင်းမရှိဘူးလမ်းပန်းဆက်သွယ်ရေးလုံခြုံမှုမရှိတဲ့အတွက်မသွားလာရေးကြဘူးဒါတွေကြုံတွေ့ရတယ်ဒါတွေကမျှတတဲ့တရားခွင်တစ်ခုဖြစ်ပေါ်ဖို့ရမှာအဓိကလိုအပ်တဲ့အချက်လက်တွေကိုအစိုးရဖက်ကနေပြီးတော့ဆောင်ရွက်ပေးနိုင်ခြင်းမပြုနိုင်ခဲ့ဘူးလို့ကျွန်တော်ပြောချင်တာဖြစ်တယ်
အဲ့တော့အခုဦးမင်းလွင်ဦးထောက်ပြတဲ့အချက်တွေကကျွန်တော်ကြားခဲ့ရသလောက်ဆိုရင်တော့ဒါလုံနီးလုံဟန်နေနေပဲပတ်သက်နေရလေ။ဒါပေမဲ့ဒီနေရာမှာဦးထွန်းအောင်ကဘာရီကျူးလွန်ခဲ့တယ်လို့အဓိကသူဆွဆွဲခံခဲ့ရတယ်လေခင်ဗျ။အ
ဲဦးထွန်းအောင်ကဘာရီကျူးလွန်ခဲ့တယ်လေဆိုတာကိုပြောမယ်ဆိုရင်တော့ဒီလိုမျိုးတန်တွဲမှာဗလီစီယာဆေးဦးအသက်ခံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီမောင်းနှုံးမြို့မှာဝေပြူဆူတော်မွေးလုံမယ်။နေမြို့တင်းညိုကြမယ်။ဓာရီလုတ်တဲ့အခါမှာစူးစူးပူပူဖြစ်အောင်ဒေတာဆိုင်ရာအာနာပိုင်အပီးစီးနဲ့နာကာစာဆာယာဖနော်ထွေထွေအုပ်ချုပ်ရေးမှုအပီးစီးနဲ့ပူပေါင်းဖွဲ့စည်းပြီးတော့ ီကိစ္စရဒီမှာရရွာလုံခြုံမှုရှိအောင်ဆိုပြီးတော့ဆောင်ရွက်ခဲ့ကြတာဖြစ်တယ်။အဲ့ဒီလိုဆောင်ရွက်ခဲ့တဲ့ဂျားတွေကနေပြီးတော့ဒီလိုမျိုးလူတွေရဲ့ဒေါသကိုမထိန်းသိမ်းနိုင်မယ်နဲ့ရေးကင်းနေဖြစ်ပွားခဲ့တယ်။အဲ့ဒီလိုဖြစ်ပွားတဲ့အခါကျတော့အာဏာပိုင်တွေဖက်ကဘာလို့အကြောင်းပြသလဲဆိုလို့ရှိရင်ဒီလိုမျိုးဖြစ်မယ်မှန်ကြိုတင်သိရတဲ့အာဏာပိုင်တွေကိုအကြောင်းမကြားတဲ့အတွက်ဥဆုံးအောင်မှာအပြည့်ရှိတယ်ဆိုတော့မှတ်ချက်နဲ့အပြည့်ပြင်းခံရတာဖြစ်တယ်ဆိုတော့ကျွန်တော်တို့တရားရုံးရဲ့စီရင်ချက်တွေအမိန့်တွေကိုဖတ်ကြည့်ခြင်းအပြင်ကျွန်တော်ရှိရပါတ
ယ်ဟုတ်ကဲ့ဥထွန်းအောင်ကိုတိုင်ဟာအစောကဟိုပြောခဲ့တယ်လို့ပေါ့နော်ဒေတာတွင်းမှာဒါဘာသာရေးအဖွဲ့အစည်းတွေဟိုဒေတာအတိုင်းဝိုင်းလူအဖွဲ့အစည်းတခုရဲ့ခေါင်းဆောင်ထင်ရှားတဲ့ခေါင်းဆောင်တယောက်ဖြစ်တဲ့အပြင်ဒေတာကန်အာနာပိုင်းနေနဲ့လည်းအစောပိုင်းကအတော်လေးတင်းတင်းမမြရှိပြီးတော့ဒေတာတွင်းမှာဖြစ်တဲ့ကိစ္စတွေကိုဟိုအထူးသဖြင့်ထိမ့်သိမ့်ပေးနိုင်အောင်စ조사ခဲ့တဲ့သူမဟုတ်ဘူးလား
အာအရင်နှုံးကလေးကအရင်နာဝတနာဖာလက်ထက်ကလေးကူကတော်ရထွန်းအောင်ကအာဏာပိုင်ကြီးနဲ့ပူးပေါင်းပြီးတော့ဒေသလုံးကျုံကြီးအတွက်ဆောင်ရွက်ခဲ့ပူတဲ့ကိစ္စတွေတော်တော်များများရှိပါတယ်။ဒါတွေကိုလည်းတရားရုံးမှာသူကိုယ်တိုင်အစ်စ်ခံတဲ့အချိန်မှာထုတ်ဖို့ပြောကြားခဲ့တယ်ဆိုတာကိုကျွန်တော်တို့သိရတယ်။သို့တော်လည်းပဲဒီအချက်လက်တွေကိုထောက်ခံပြီးတော့ထွက်ဆိုမဲ့တက်တည်သူတယောက်မှမရှိဘူးဆိုပြီးတော့ပညာရှိတရားသူကြီးဦးအေးလွင်ကနေပြီးတော့တုံးတက်ပြီးတော့ဒီမှုမှာထောင်နိုင်ငါညနဲ့ဆွဲဆိုထားတဲ့မှုမှာထောင်တန်ခုနှစ်နှစ်ပြည့်လိုက်တာဖြစ်တယ်ဆိုတာကိုကျွန်တော်တွေ့ရတယ်။ဒါကဥဒိယတက်တေကဥဒိယဆိုလို့ရှိရင်တော်တော်မှားယွင်းတဲ့ကိစ္စဖြစ်တယ်လို့ကျွန်တော်ပြောခြင်းတယ်။
နောက်တစ်ချက်ကကျွန်တော်တို့ကြားတာကဥထွန်းအောင်ကမမှန်သတင်းဖြန့်ချီမှုပေါ့နော်။ပြပသတင်းတွေကိုမမှန်သတင်းပို့ဆောင်မှုအထူးသဖြင့်ဒီအင်တာနက်ဆက်သွယ်ရေးတွေပါတုံးပြီးတော့အပြင်ပို့တဲ့ကိစ္စတွေပါလည်းဆွဲဆိုခံရတယ်လို့ကြားပါရတယ်။အဲ့ဒါလေးကိုရှင်းပြပါဦ
း။ဟုတ်ကဲ့ပါအဲ့တော့ဒီဥထုံးအောင်ဖန်စီထိန်းသိမ်းခြင်းခံရတဲ့အခါမှာဥထုံးအောင်စီမှာလက်တော့ကွန်ပျူတာတစ်လုံးတွေ့ပါတယ်တယ်လီဖုန်းနှလုံးတွေ့ပါတယ်အဲ့တော့အဲ့ဒီလက်တော့ကွန်ပျူတာကဥထုံးအောင်ရဲ့သမီးဖြစ်တဲ့သူ UNHCR မှာလုပ်ကိုင်နေတဲ့ဝန်ထမ်းဖြစ်တဲ့သူရဲ့ကွန်ပျူတာဖြစ်တယ်အဲ့တော့အဲ့ဒီကွန်ပျူတာထဲမှာကဒီရခိုင်ဘက်ကိုခိုးဝင်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိလာရင်ဘယ်လိုစီစဉ်ရမယ်ဘယ်လိုဆောင်ရွက်ရမယ်ဆိုတာတွေနဲ့ပတ်သက်ပြီးတော့မှတ်တမ်းပြုထားတဲ့အချက်လက်တွေရှိတယ်။နောက်ပြီးတော့တခါဒီနေဆက်ဒေသဖြစ်တဲ့အတွက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆက်သွယ်ပြောဆိုပြီးတော့ညှိနှိုင်းဆောင်ရွက်ရတဲ့ကိစ္စတွေရှိတယ်။ဒါတွေကဒီ UNHCR ဝန်ထမ်းတယောက်အနေနဲ့လုပ်တဲ့ကိစ္စတွေဖြစ်တဲ့အတွက်အဲ့ဒီဥစ္စာတွေကကျွန်တော်တို့ဒီကွန်ပျူတာပေါ်ကဒေါက်တာထွန်းဝင်းကွန်ပျူတာမဟုတ်ဘူး။သူရဲ့သမီးဖြစ်တဲ့သူညဏ္ဏနာအောင်ရဲ့ကွန်ပျူတာဖြစ်တယ်ဆိုတာကိုညဏ္ဏနာအောင်ကိုယ်တိုင်လည်းပြောတယ်ဒေါက်တာထွန်းအောင်ကပစ္စည်းကိုပေးအပ်စင်မှလည်းပြောတယ်သို့တော်လည်းပဲဒီကွန်ပျူတာထဲမှာပါတဲ့အချက်လက်တွေပုံမှာမူတည်ပြီးတော့အခုလိုပြပေးလိုက်တာဖြစ်တယ်လို့ကျွန်တော်သိရပါတယ
်ဒီအချက်လက်တွေကိုဦးထွန်းအောင်ကနေပြီးတော့တရားရုံးမှာပြန်လည်ရှောက်တွဲတော့သူ့ကိုအကျိုးဆောင်ပေးမဲ့ရှိနေတယ်ပါလိမ့်ရှိဘူးလားခင်ဗ
ျဒါလည်းကျွန်တော်တို့လွတ်လပ်တဲ့ဒီအစီအရင်မျှတာတဲ့တရားခွင်ဖြစ်ဖို့ဆောင်ရွက်တဲ့အခါမှာအလွန်သတိထားမယ့်အချက်လည်းဖြစ်တယ်။အဲ့ဒီလိုရေးခင်းနေဖြစ်တဲ့အခါမှာဒီဥထုံးအောင်ဘက်ကနေလိုက်ပါဆောင်ရွက်ပြီးမဲ့ရှိနေတရားမှမရှိပါဘူး။ဘာဖြစ်လို့လဲဆိုတော့လုံခြုံရေးအရအာဏာပိုင်တွေကတာဝန်မယူနိုင်တဲ့အတွက်ရန်ကုန်ကနေပြီးတော့သွားမဲ့ရှိနေဒီလည်းမသွားရေးမလာရေးဖြစ်တယ်။သူတို့ရဲ့လုံခြုံရေးကလည်းဒေသဆိုင်ရာအာဏာပိုင်တွေကတာဝန်မယူရဘူးဖြစ်တယ်။ဒေသခံရှိနေတွေကလည်းဒီတရားရုံးမှာဒေါက်တာထွန်းအောင်တွဲလိုက်ပါဆောင်ရွက်တယ်ဆိုလို့ရှိရင်မိမိတို့အိမ်ယာတွေဖြည့်ဆည်းခံမှာကိုစိုးရင်ရတဲ့အတွက်လိုက်ပါဆောင်ရွက်နိုင်ခြင်းမရှိဘူးဆိုတာကိုလည်းကျွန်တော်တို့သိရပါတယ
်အစိုးရကရောဒါဥထွန်းအောင်တွဲကိုစားငှားရမ်းစီရင်ပေးမဲ့အရှိန်မျိုးတွေပါမစီစဉ်ပေးဘူးလား
ကျွန်တော်တို့ပြည်မှုဆိုင်ရာကျင့်သုံးဥပဒေရဆိုလို့ရှိရင်တော့ထောင်ဒဏ်တစ်သက်နဲ့ကျူးဒဏ်ပေးဒဏ်ကြတဲ့အမိန့်ဒီမှာပဲအစိုးရအနေပြီးတော့ရှင်းနေငားရမျိုးခုခံချိပပြီးတယ်လို့ကျွန်တော်ပြဌာန်းထားတာရှိတယ်လीဒါကြောင့်ထောင်ဒဏ်ခုနှစ်နှစ်ပဲဖြစ်တဲ့အမှုဖြစ်တဲ့အတွက်ဒီအစိုးရအနေပြီးတော့တရားခံအတွက်ရှင်းနေငားရပေးခြင်းမပြုခဲ့ဘူးအဲ့တော့ငားရပေးခဲ့တယ်ဆိုရင်တော့မှပဲဒီရှင်းနေကလွတ်လွတ်လပ်လပ်ရေခွင်မှာခုခံချိပနိုင်တဲ့ရှင်းနေမဖြစ်နိုင်ဘူးဆိုတော့ကျွန်တော်တို့သုံးသပ်မိတယ်
အခုဖြစ်ခဲ့တဲ့အခြေအနေကိုဟိုကြားရတဲ့လောက်ကတော့ ဒီပြီးခဲ့တဲ့ဂျွန်လမှာဒီရခိုင်ပြည်နယ်ထဲမှာအရေးခင်းနေဖြစ်ပြီးတဲ့နောက်ပိုင်းမှာအစိုးရအနေနဲ့လည်းဒါဥပဒေစိုးမိုးရေးကိုအဓိကထားပြီးတော့ဖိအားပေးလာတယ်။အဲ့ဒီအခါမှာဟိုအပြစ်ရှိတယ်လို့ယူဆရတဲ့သူတွေကိုအပြစ်ဒဏ်ချစီရင်ချက်တွေလုပ်ပေးချခဲ့တယ်ဆိုတဲ့ဟာကိုမြင်ရတယ်လေ။အဲ့တော့ဒီနေရာမှာဒါမှားရင်းအပြစ်ဒဏ်ချမိတာမျိုးတွေများဖြစ်ခဲ့တယ်လို့ယူဆသလားခင်ဗျ။
ကျွန်တော်တို့ဒီလိုအရေးချင်းနေဖြစ်တဲ့ကိစ္စတွေမှာတက်တည်ပြနိုင်မှုဆိုတာကတော်တော်ခင်းရင်းတဲ့ကိစ္စရဖြစ်တယ်။အဲ့တော့အစောကပြောသလိုမျိုးပေါ့နော်။ဒီဒေါက်တာဥပမာအပြင်ကျွန်တော်ပြောပြရင်ဒေါက်တာထွန်းအောင်ကိုအခုပြစ်ဒဏ်ပေးလိုက်တဲ့ကိစ္စရတွေမှာဒေါက်တာထွန်းအောင်ကိုယ်တိုင်လက်သီးလက်မောင်းတားပြီးတော့ဒီမြန်မာလူမျိုးတွေမြန်မာအစိုးရပြုတ်ကြအောင်လုပ်ရမယ်ဆိုတာလူမျိုးတွေဓာတ်ပုံတော်မှမတင်ပြနိုင်ဘူး။အဲ့တော့ဒီနှုတ်သက်စီခံချက်ဒီပုံမှာမူတည်ပြီးတော့အပြစ်ပေးခဲ့တာတွေကကျွန်တော်တို့ဒီ1988နောက်ပိုင်းမှာဆက်တိုက်ဖြစ်လာခဲ့တာအခုချိန်ထိပါပဲ။အဲ့တော့ဒီအရေးချင်းနေနဲ့ပတ်သက်လို့တကယ်တမ်းသာခုခံခြေပါခွင့်လည်းပြီးမယ်။တရားခဏရဲ့ဥပဒေရခံစားခွင့်တွေကိုလည်းလိုက်လျောမယ်ဆိုလို့ရှိရင်တော့အမှုတော်တော်များများမှာတရားခဏကအပြစ်မရှိဘဲနဲ့အပြစ်ပေးခြင်းခံထားရတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်။ဒါကျွန်တော်ကရခိုင်ဖြစ်လို့ဘင်္ဂါလီဖြစ်လို့ဒါတွေကိုကျွန်တော်ဆိုလိုတာမဟုတ်ပါဘူး။နှစ်ဦးနှစ်ဖက်စလုံးမှာအဲ့ဒီလူမျိုးချင်းကြီးတွေနဲ့အပြစ်ပေးခြင်းခံရတဲ့လူတွေအများကြီးရှိတယ်ဆိုတော့ကျွန်တော်တို့သတိမီရရှိတာပါပဲ
။ဟုတ်ကဲ့ခင်ဗျာ။အဲ့ဒါနဲ့ပတ်သက်လို့လည်းဆက်ဆက်ပြောရမယ်ဆိုလို့ရှိရင်လွန်ခဲ့တဲ့2010ခုနှစ်တုန်းကပေါ့နော်။တကြံတွင်းမှာဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့ဒါအဖမ်းခံခဲ့ရတဲ့တရားခံအဖြစ်အစိုးရကနေပြီးတော့တတိကျကျဆွဆွဲပြီးတော့ထောင်ဒဏ်ချမှတ်လိုက်တဲ့ကိုဖြိုးဝေအောင်ဆိုလို့ရှိရင်လေဒါမှားယွင်းမှုမှန်တည်သွားပြီးတဲ့နောက်ပိုင်းမှာအစိုးရကပြန်လွှတ်ပေးခဲ့တယ်ဒါပေမဲ့လည်းကျမ်းမာရေးအရာအတော်လေးချုပ်ယွင်းသွားပြီးတော့ပြီးခဲ့တဲ့ဇန်နဝါရီလကပဲဆုံးပါသွားခဲ့တယ်ဆိုတာလည်းကျွန်တော်တို့အားလုံးသိပါတယ်အခုဦးထွန်းအောင်ဒေါက်တာထွန်းအောင်ကိုယ်တိုင်ဟာလည်းအသက်လေးကြီးပြီးသူ့မှာယောဂဝေဒနာခံစားမှုတွေရှိနေတယ်ဆိုတာလည်းကျွန်တော်တို့ကြားရတယ်ဆိုတော့ဒီကိစ္စကိုဘလို့များပြန်လဲပြီးတော့သုံးသပ်ဆင်ခြင်ပြီးတော့စဉ်းစားပေးစီခြင်းလည်းခင်ဗျ
ကျွန်တော်တို့အနေနဲ့ကတော့ဒီလိုမျိုးမတရားဖန်ဆီးခြင်းခံရတယ်နောက်ပြီးတော့လွတ်လပ်တဲ့တရားခွင်နဲ့စစ်ဆေးစီရင်ခြင်းမခံဘူးမျှတတဲ့တရားခွင်ကဆုံးဖြတ်ချက်နဲ့ဆုံးဖြတ်ခံရတာမဟုတ်တဲ့ကိစ္စအတိမှာအမြန်ဆုံးကုစားတတ်တာခွင်ကတော့ဒီအထက်တရားရုံးအစဉ်စဉ်ကနေပြီးတော့ဒီမှုကိုအမြန်ခေါ်ယူပြီးတော့လွှတ်ပေးဖို့အတွက်ဒီမှာဆောင်ရွက်နိုင်တယ်ဥပမာအဖြစ်ပြောရလို့ရှိရင်အခုကျွန်တော်တို့ပြည်နယ်တရားရုံးကတော့ဒီဒေါက်တာထွန်းအောင်နဲ့ပတ်သက်တဲ့အမှုတွေအားလုံးကိုအကျဉ်းကြီးနဲ့ပတ်လည်လိုက်တယ်လို့ကျွန်တော်သိရတယ်အဲဒါပေမဲ့တရားရုံးချုပ်ရှိပါသေးတယ်တရားရုံးချုပ်ကနေပြီးတော့ဒီအောက်ရုံးအဆင့်ဆင့်မှာမှားယွင်းတဲ့ကိစ္စရပ်တွေကိုခေါ်ယူပြီးတော့အချိန်မီစစ်ဆေးနိုင်တယ်ဒေါက်တာထွန်းအောင်ဆိုလို့ရှိရင်ဥကောင်းနှစ်ချိန်ခွဲထားရတာဖြစ်တယ်မျက်ကြည်လောနှစ်ခုစလုံးအတူတက်ထားရတဲ့သူဖြစ်တယ်အသက်ကြီးတဲ့အတွက်သွေးမကျောင်းနိုင်နေတဲ့အတွက်ခြေထောက်ကပါခွဲစိတ်ကုသခံထားရတဲ့ဒူတူဖြစ်တယ်။အဲ့တော့အသက်68နှစ်ခန့်ရှိပြီဖြစ်တဲ့အဖိုးကြီးတယောက်အနေနဲ့ဒီလိုမျိုးထောင်ထဲမှာခက်ခက်ခဲခဲဖြတ်သန်းရမယ်ဆိုတာကမဖြစ်သင့်ပါဘူး။အစိုးရတရားအနေနဲ့တရားဥပဒေစိုးမိုးရေးလွတ်လပ်တဲ့တရားစီရင်ရေးမျှတတဲ့တရားခွင်ကြီးပေါ်ပေါက်ဖို့အတွက်ကြိုးစားတယ်ဆိုလို့ရှိရင်တော့အရင်အမြန်နဲ့ဒီလိုမျိုးအမှုတွေကိုစစ်ဆေးစီရင်ပြီးတော့သက်တာခွင့်ဤအမြန်ဆုံးရရှိအောင်ဆောင်ရွက်ပေးတင်တယ်လို့ကျွန်တော်ကတော့ပြောချင်ပါတယ်ခင်ဗျာ
။အာရှလူ့အခွင့်အရေးကော်မရှင်ရဲ့အကျိုးဆောင်ရှေ့နေတူဖြစ်တဲ့ဦးမင်းလွင်ဦးကိုဆက်သွယ်မေးမြန်းထားတော့ပါကျွန်တော်တန်းလွင်ထောက်ပါခင်ဗျာ။